ကချင်ပြည်နယ်မနောကွင်းမှာငြင်းချမ်းစွာဆန္ဒထုတ်ဖော်ခြင်းစစ်တပ်ကိုအသေးရေဖျက်ခဲ့တဲ့ဆိုတဲ့ဆွဲချက်နဲ့ထောင်ချခံရတဲ့ကချင်ငြင်းငြင်းရေးလှုပ်ရှားသူဒေါ်နန်ပူမြကြီးနာချင်းတောင်ကဒီကနေ့ပြန်လည်လွတ်မြောက်လာပြီးဖြစ်ပါတယ်ဒီပြည်လုံးအတိုင်းအတာနဲ့ငြိမ်းချမ်းဖို့ဒီမိုကရေစီနိုင်ငံတစ်နိုင်ငံဖြစ်လာဖို့အပြောင်းအလဲတွေဖြစ်ပေါ်လာဖို့ပြည်သူတွေအနေနဲ့ဝိုင်းဝန်းကြဖို့လွတ်လပ်စွာဆန္ဒဖော်ထုတ်ရဖို့လိုတယ်လို့ American တန်ယုံကချီးမြှင့်တဲ့အပြောင်းအလဲအတွက်အမျိုးသမီးများစု Women of Change Awards ဆုရှင်ဒေါ်နန်ပူကပြန်လည်လွတ်မြောက်လာချိန်မှာပဲခုလိုတိုက်တွန်းပြောဆိုလိုက်ပါတယ်ဒေါ်နန်ပူနဲ့အတူထောင်ဒဏ်နဲ့ငွေဒဏ်ချခံလိုက်ရပြီးအခုချိန်ထိထောင်ချခံနေရဆဲကချင်ကောင်းဆောင်နှစ်ဦးအမှုသူတို့မှအပြစ်မရှိကြောင်းပြည်ထောင်စုတရားလွှတ်တော်ယုံကနေသမရအထီးဆက်ပြီးတော့အယူခံဝင်သွားမယ်လို့အကျိုးဆောင်ရှင်တွေကပြောပါတယ်အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မတ်ဆုမွန်ကပြောပြပေးပါရှင
်ဟုတ်ပါတယ်ငြိမ်းချမ်းရေးပြည်တွင်းစစ်ရက်တက်ရေးနဲ့စစ်ဘေးသင့်ပြည်သူတွေလွတ်မြောက်ရေးငြိမ်းချမ်းစွာလမ်းလျှောက်ဆန္ဒပြခဲ့ကြတဲ့ကိုလုံဆောင်ဦးစော်ချက်နဲ့ဒေါ်နန်ပူတို့ကိုတက်မတော်ရဲ့ဂုံတိုက်ခါညှို့နှံ့အောင်ဆန္ဒပြခဲ့ကြတယ်ဆိုပြီးကချင်ပြည်နယ်မြကြီးနားတရားရုံးကနေပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကသူတို့ကိုထောင်ဒဏ်6လနဲ့ငွေဒဏ်5သိန်းချပ်ချမှတ်လိုက်တာဖြစ်ပါတယ်အဲ့ဒီထဲကမှကချင်လူခွင့်လှုပ်ရှားသူဒေါ်နန်ပူကတော့ကျန်းမာရေးအခြေအနေဆိုးရွားတဲ့အတွက်သူ့ကိုပြစ်ဒဏ်ချမှတ်ထားတဲ့ထောင်6လအစားထောင်ဒဏ်4လပြည့်တဲ့အချိန်ဒီကနေ့ဧပြီလ5ရက်နေ့မှာတော့မြကြီးနားအကျဉ်းထောင်ကနေပြန်လည်လွတ်မြောက်လာတာဖြစ်ပါတယ်။တတိုင်းမြေလုံးအတိုင်းအတာနဲ့ငြိမ်းချမ်းဖို့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်လာဖို့အပြောင်းအလဲတွေဖြစ်လာဖို့ဆိုရင်တော့ပြည်သူတွေအနေနဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ရဲကြဖို့ဝိုင်းဝန်းကြဖို့လိုတယ်လို့ပြန်လွတ်မြောက်လာချိန်မှာပဲဒေါ်နန်ပူကအခုလို VOA မြန်မာပိုင်းကိုပြောပါတယ
်။အဲကျမပါချင်တာတော့ကျမတို့မြန်မာနိုင်ငံအတွက်တော့၎င်းကျမတို့ကချင်တိုင်းရင်းပြည်တိုင်းဒေသများအတွက်တော့၎င်းငင်းချင်ရရှိဖို့ရတဲ့ဈာမတန်တူမြိုင်ရရှိရတဲ့ဘက်ဒီချက်ပေါ်တော့နောက်ခုဒီမိုကရေစီနိုင်ငံဖြစ်လာဖို့ရံဘက်ဒီချက်ကျွန်တော်တို့ပြည်သူအလုံးဒီတင်ရတီ11လောက်ဆောင်မှရမယ်တူတယောက်နဲ့တယောက်မယောက်နဲ့အမှန်တရားကိုပြောတဲ့အခါမှာအဲ့တယောက်မယောက်ကိုတန်ခတ်မယ်အရင်ချမယ်အဲဆိုလို့ရှိရင်တော့ဘယ်တော့မှအောင်မှာမဟုတ်ဘူးအဲ့ဒါကြောင့်ပြည်သူအလုံးကလွတ်လပ်စွာချုပ်ဖို့ပြောဆိုကျေးဇူးရတဲ့အဲလိုအပ်တဲ့လူလာစာချုပ်ဖို့ပြောဆိုဖို့အမှန်တရားဘက်မှာရက်ပြီးပုံရတဲ့အဲလိုအပ်တဲ့ပြည်သူလူထုတွေမဟုတ်ပဲနဲ့အခုလက်ရှိအာဏာရနေတဲ့ NLD အစိုးရဟောသတ်မတော်ဟောပြီးတော့တိုင်းနာလက်နက်ကင်ရောအကုန်လုံးကမြန်မာပြည်ကိုအမြင့်ဆုံးပေါ်ဆောင်ဖို့လိုအပ်တဲ့ဆိုတာပဲကျွန်တော်ပြောချင်ပါတ
ယ်။မြန်မာနိုင်ငံရဲ့အပြောင်းအလဲအတွက်အမျိုးသမီးများစု Women of Change Award ငြိမ်းချမ်းရေးအတွက်လှူရှားသူဒေါ်နန်ပူကိုအမေရိကန်တန်ယုံကချီးမြှင့်ခဲ့ပြီးတော့ပြီးခဲ့တဲ့မတ်လ18ရက်နေ့ကပဲဂုဏ်ပြုခမ်းနားနဲ့ဆုပေးတဲ့အခါကိုဒေါ်နန်ပူထောင်ချနေတဲ့အတွက်သူ့ရဲ့ဖခင်ကြီးဦးအန်ဘောင်တော်ကသမီးကိုစားလက်ခံရယူခဲ့ပါတယ်။အခုလိုမျိုးသူ့ကိုအပြောင်းအလဲအတွက်အမျိုးသမီးများစုကိုအမေရိကန်တန်ယုံကချီးမြှင့်တဲ့အတွက်ကျေးဇူးတင်စကားပြောရင်းနဲ့သူမအနေနဲ့ငြိမ်းချမ်းမှာအမျိုးသမီးတွေပါဝင်မှုကြားမှာဒန်းတူညီမကြီးအတွက်လှုပ်တဲ့လှုပ်ထိုက်တာတွေကိုဆက်လုပ်သွားမှာဖြစ်တယ်လို့ဒေါ်နန်ဘူကအခုလိုပြောပါတယ
်။ကျွန်မဆုရရှိတဲ့အတွက်ကျွန်မကိုချီးမြှင့်တဲ့အတွက်ကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်။ဆက်လက်ပြီးကျွန်မလှုပ်တဲ့လှုပ်ထိုက်တဲ့ကျွန်မရဲ့ဆက်ပြီးတော့မှဒီကြားမှာဒန်းတူညီမကြီးရင်းဆိုင်ဖော်ဆောင်မှုမှာအမျိုးသမီးတွေ30ခန်းလုံးပါဝင်နေတဲ့ဆုံးဖြတ်ချက်ချရတဲ့ခန်းကဏ္ဍမှာအမျိုးသမီးတွေအနည်းဆုံး30ခန်းလုံးပါဝင်ပြီးကိစ္စတွေကိုဆက်လုပ်သွားမယ်။အချိန်ထဲမှာပဲစစ်ပွဲကြောင့်တိုက်ပွဲကြောင့်ငင်းချမ်းမှုမရရှိတဲ့အတွက်ကြောင့်မလို့ဒုက္ခဆင်းရဲခံနေရတဲ့ပြည်သူလူထုတွေရဲ့အသက်အိုးအိမ်စည်းစိမ်ပေါ်မှာတည်ပြီးတော့မှငင်းချမ်းဖို့ဆောင်ဖို့အတွက်လိုအပ်တဲ့ပြည်သူလူထုဘက်ကိုရက်တည်ပြီးတော့မှလုပ်ပြမယ်ဆိုတာကိုပဲကျွန်မပြောချင်ပါတယ်ရှင်ဟုတ်ကဲ့
ဒီကနေ့ဒေါ်နန်ပူလွတ်မြောက်လာပေမဲ့လို့သူမနဲ့အတူအမှုရဲတွေအဖြစ်နဲ့မြကြီးနားအကျဉ်းတော်မှာထောင်နဲ့ဆက်လက်ကြခံနေရစေဥဇော်ချန်နဲ့ကိုလောင်ဆောင်တို့အတွက်သူတို့မတရားပြစ်ဒဏ်ချမှတ်ခဲ့ရကြောင်းအပြစ်မရှိကြောင်းအယူခံတင်နိုင်မှုပြည်ထောင်စုလွှတ်တော်တရားရုံးကနေသမရအထီးဥပဒေလမ်းကြောင်းအတိုင်းအစဉ်စဉ်ဆက်ပြီးအယူခံသွားဖို့စီစဉ်ထားတယ်လို့ဥဇော်ချန်နဲ့ကိုလောင်ဆောင်တို့နှစ်ဦးအတွက်လိုက်ပါဆောင်ရွက်ပေးနေတဲ့ရှင်နေဦးမုံဆိုင်ထူးကပြောပါတယ
်။ဟုတ်ကဲ့ဒီနေ့သူတို့တင်ချက်မိတ်သူကူထားပြီးမိတ်သူကူထားပြီးတော့မိတ်သူရကလည်းကျွန်တော်နေပြီးတော့တက်ဖို့ကျွန်တော်စီစဉ်တော့မယ်လေထပ်တယ်မထပ်တယ်ဆိုတော့ကျွန်တော်ဒီလူတွေခွင့်ရေးကိုကျွန်တော်ယူမယ်ယူမယ်ဆိုတော့ရိုးရိုး6လပြည့်လို့4လပြည့်လို့ဆိုပြီးမှရိုးရိုးလွတ်လာတယ်ရိုးရိုးထွက်ခဲ့တယ်ဆိုတာမျိုးကျွန်တော်တို့ကမျော်လင့်တာမဟုတ်ဘဲနဲ့ကျွန်တော်အမှုတည်ရမချူးလို့နေတော့ပြုလို့နာပါတယ်ဆိုပြီးမှထောင်ချခံရတော့ကျွန်တော်တို့အဲ့ဒါကိုပြင်မဖို့ဆိုရဲဟာကိုကျွန်တော်ဒီအမှုကိုကျွန်တော်ရဖို့ကျွန်တော်မျော်လင့်တယ်မျော်လင့်ကြိုးစားကြအောင်မို့ ရှောင်စုရလွတ်တော်ဆက်တက်မယ်
ဒေါ်နဘူးမြေကြီးနာကျင်းတော်ကနေဒီကနေ့လွတ်မြောက်လာချိန်မှာတော့ငင်းညာရေးလှုပ်ရှားသူတွေကိုမတရားပုံမှန်တွေနဲ့တရားဆွဲဆိုထောင်ချအပြစ်ပေးနေတာတွေကိုရပ်တန့်စေလိုပါတယ်လို့ကချင်ငင်းညာရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်ရှင်